လက်နဲ့ဆွဲကင်ပြိပခတွေပေါ်မှာပတ်တည်နေကြတဲ့အုပ်စုတွေအားလုံးနိုင်ငံတကာဥပဒေတွေကိုလိုက်နာပြီးတော့အရက်သားတွေကိုကာကွယ်ပေးရေးလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုအကောင့်တွေဖော်ဖို့ကြိုးပမ်းနေတဲ့အကြောင်းကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာတာမတ်ကြီးကပြောကြားလိုက်ပါတယ်။ဒါအပြင်တိုက်ပွဲတွေကြားမှာပိတ်မိနေသူတွေရဲ့လူမျိုးရေးအတွက်အထူးတွန်းမြင့်လှုပ်ဆောင်ပေးမယ်လို့လည်းကုလသမဂ္ဂလူမျိုးရေးကောင်စီရဲ့အင်္ဂါနေ့အစည်းအဝေးပေါ်မှာကတိပေးလိုက်တာဖြစ်ပါတယ်။အပြည့်အစုံကိုဒေါခင်မြို့တက်ကပြောပြပေးမှာပါ။
လင်းနေကံပဋိပက္ခတွေအတွင်းအရသားတွေကိုအကာအကွယ်ပေးဖို့အတွက်ပဋိပက္ခဖြစ်ပေါ်ရမှာပါဝင်တဲ့နိုင်ငံအစိုးရတွေအစိုးရနဲ့မပတ်သက်တဲ့အဖွဲ့အစည်းတွေလိုက်နာဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီက2016မှာဆုံးဖြတ်ချက်မှတ်2016ကိုချမှတ်ခဲ့ပါတယ်။လင်းနေကံပဋိပက္ခတွေမှာပါဝင်နေသူတိုင်းနိုင်ငံတကာဥပဒေကိုလေးစားဖို့အပွဲဖြစ်ပေါ်ရဒေသတွေကိုစီးနဲ့လူသားချင်းစာနာမှုဆိုင်ရာဝန်ထမ်းတွေဒေသချင်းချင်းနဲ့တွဲရောက်ခွင့်ပေးဖို့စီးနဲ့လူသားချင်းစာနာမှုဆိုင်ရာဝန်ထမ်းတွေအပေါ်မှာအကြမ်းဖက်မှုတွေမရှိစေဖို့အတွက်အကာအကွယ်ပေးရမှာဖြစ်တယ်လို့နာမကျန်းဒဏ်ရာရသူတွေအတွက်ပါတစ်ဆက်ချင်းလက်တွေ့ကြတဲ့အကာအကွယ်တွေပေးဖို့ပါဆုံးဖြတ်ချက်ချမှတ်ခဲ့တာဖြစ်ပါတယ်။ဒီလိုကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကိုအကောင့်ထည့်ဖို့အတွက်မြန်မာနိုင်ငံကကြိုးပမ်းနေကြောင်းနဲ့အောင်မြင်မှုရဖို့အတွက်အားထုတ်နေကြောင်းအင်ကန်နဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးမှာကုလသမဂ္ဂဆိုင်ရာမြန်မာသံတမန်ကြီးဦးဟောက်တို့ဆောင်ကပြောပါတယ်။
The greatest national endeavor of Myanmar today is to forge a lasting peace and putting an end to 7 decades of armed conflict, which has wrought.
ဒီကနေ့မြန်မာနိုင်ငံရဲ့အကြီးအမားဆုံးအားထုတ်မှုကတော့နှစ်ပေါင်း80ကြာဖြစ်သွားခဲ့တဲ့လက်နက်ကင်တိုက်ခိုက်မှုတွေအပြည့်အစုံအဆုံးသတ်ပြီးရေရှည်ကြီးကြီးရအောင်လှုပ်ဆောင်နေရပဲဖြစ်ပါတယ်။မြန်မာနိုင်ငံလွတ်လပ်ရေးရပြည်ကြီးကဖြစ်ပွားနေတဲ့တိုက်ခိုက်မှုတွေကြောင့်ပြည်သူတွေဒုက္ခအတော်ခံစားကြရတာပါ။ညီညာရေးတည်ငြိမ်ရေးတရားဥပဒေစိုးမိုးရေးမရှိရင်ဒီလိုအလုံးအတွက်လုံခြုံမှုလွတ်လပ်မှုနဲ့တိုးတက်မှုရှိစေဖို့အမတ်ခံမဲ့စစ်မှန်တဲ့ဒီမိုကရေစီနီးကျဖေဒရယ်ပြည်ထောင်စုတူထောင်ဖို့ဤမှန်ရပန်းနိုင်ကိုရှောက်နှံ့နိုင်မှာမဟုတ်ပါဘူး။ဒါကြောင့်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ MCA တနိုင်ငံလုံးအတိုင်းအတာနဲ့အပြစ်ခတ်ရဆဲရေးစာချုပ်ချုပ်ဆိုဖို့ကြိုးစားခဲ့ပါတယ်။အဖွဲ့ပေါင်း20လောက်တည်းကအခုဆိုရင်အဖွဲ့ဆယ်ဘွဲ့နဲ့လက်မှတ်ရေးထိုးနိုင်ခဲ့ပြီပါပြီ။တန်တဲ့အဖွဲ့တွေပါလာဖို့လည်းဆက်လက်ကြိုးစားနေပါတယ်
။ဒီလိုလက်ဆောင်ရမှာတိုက်ပွဲတွေဖြစ်ပေါ်တဲ့အခြေခံအကြောင်းရင်းတွေအတွက်ရေရှည်ဖြည့်ဆင်းနိုင်ဖို့နိုင်ငံရေးအရာရှင်းလင်းမှုတွေလုပ်ပြီးဖြည့်ဆင်းနိုင်အောင်2016ခေတ်ကစပြီး27ရာစုပင်လုံးညီလာခံကိုကျင်းပခဲ့ကြောင်းနဲ့အခုဆိုနှစ်ကြိမ်ကျင်းပပြီးပြီဖြစ်တယ်လို့တတိယကြိမ်ကျင်းပနိုင်အောင်လည်းကြိုးစားနေပါတယ်လို့လုံခြုံရေးကောင်စီကတင်ပြခဲ့တာပါ။ဒါအပြင်ပဋိပက္ခတွေကြားရောက်နေသူတွေရဲ့လုံခြုံရေးနဲ့ပတ်သက်ပြီးလည်းတာမတ်ကြီးကအခုလိုကတိပေးခဲ့ပါတယ်
။ I would like to conclude by reassuring that Myanmar will continue its efforts.to enhancing safety of the vulnerable people caught in conflict.
တပ်ဝဲရေဂျပန်ပြည်နယ်အကူရမဲ့ပြည်သူရဲ့လုံခြုံရေးပူကောင်းမွန်လာစေဖို့မြန်မာနိုင်ငံကဆက်လက်ကြိုးပမ်းသွားမှာဖြစ်ကြောင်းဒီကုန်းချုပ်အနေနဲ့ထပ်ပြီးအမှတ်ခံပြောကြားလိုပါတယ်။ကမ္ဘာတစ်ဖက်ကမိတ်ဆွေတွေနဲ့ကုလသမဂ္ဂကမြန်မာနိုင်ငံရဲ့ညီညာရေးလုပ်ငန်းတွေအတွက်ပံ့ပိုးကူညီလာဖို့အထူးကျေးဇူးတင်ကြောင်းပြောပြစီ။ဒါအပြင်တိုက်ပွဲတွေကြောင့်ပြည်သူတွေနောက်ထပ်မခံစားရအောင်မြန်မာနိုင်ငံမှာရေရှည်ညီညာရေးရဖို့ဆက်လက်လှုပ်ဆောင်သွားမှာဖြစ်ပါတယ်။
ဒါပေမဲ့မြန်မာနိုင်ငံတွင်ကချင်ပြည်နယ်နဲ့စမ်းပြည်နယ်မြောက်ပိုင်းတွေမှာတကြော့ပြန်ဖြစ်ပေါ်တဲ့တိုက်ပွဲတွေကြောင့်စစ်ပီးဆောင်အများအပြားတောတောင်တွေထဲမှာပိတ်မိနေကြဆဲဖြစ်ပါတယ်။ပြည်မြန်မာနယ်စပ်မှာလည်း TNLA တအောင်ပလောင်တပ်ဖွဲ့တွေနဲ့မြန်မာစစ်ဝါတပ်ဖွဲ့တွေကြားအခုတလောဖြစ်ပေါ်တဲ့တိုက်ပွဲတွေတွင်တေဆုံးခံရရမှုတွေရှိနေတယ်လို့ပြည်နိုင်ငံဗက်ခန်းကိုကြားရောက်ခဲ့တဲ့ဒုံးကျည်တွေနဲ့တနက်ချီဆန်းတွေကြောင့်ပြည်နိုင်ငံသား3ဦးပါတေဆုံးခဲ့ရတာပါ။ဒါအပြင်တရုတ်နိုင်ငံဘက်ကိုထွက်ပြေးလာသူကလည်း300ကျော်လောက်ရှိနေတာမို့တိုက်ခိုက်မှုတွေကိုချက်ချင်းရပ်တန့်ဖို့အတွက်တရုတ်အစိုးရကတောင်းဆိုခဲ့ပါတယ်။ဒုံဂျုံကောင်စီဆွေးနွေးပွဲမှာတော့ကုလသမဂ္ဂရဲ့တရုတ်နိုင်ငံဆိုင်ရာတာမတ်ကြီးကလက်နက်ကင်တိုက်ပွဲတွေမှာအစိုးရကအရက်သားတွေကိုအကာအကွယ်ပေးဖို့တာဝန်ရှိတယ်လို့ပြောကြားခဲ့ပါတယ်
။ Governments have the primary responsibility for protecting their civilians.
အစိုးရအနေနဲ့ကိုယ်နိုင်ငံရဲ့အရသားတွေကိုအကာအကွယ်ပေးဖို့အတွက်အဓိကတာဝန်ရှိပါတယ်။နိုင်ငံတကာလူ့ဖွဲ့စည်းကပြည်သဘောဆောင်တဲ့အထောက်အကူကိုပေးနိုင်ပေမဲ့သက်ဆိုင်ရာနိုင်ငံရဲ့အစိုးရလှုပ်ဆောင်ရမယ့်အခန်းကဏ္ဍကိုအစားထိုးလို့မရနိုင်ပါဘူး။ပဋိပက္ခတွေမှာပါဝင်ပတ်သက်နေကြတဲ့အုပ်စုအလုံးနိုင်ငံတကာဥပဒေတွေကိုလိုက်နာပြီးလုံခြုံရေးကောင်စီဆုံးဖြတ်ချက်အရလက်နက်ဆွဲကင်ပဋိပက္ခမှာအရသားတွေကိုအကာအကွယ်ပေးရမှာဖြစ်တဲ့အပြင်လူသားချင်းစာနာမှုအထောက်အကူတွေကိုလည်းအရောက်ပေးပို့ရမှာဖြစ်ပါတယ်လို့ပြောကြားသွားတာပါမြန်မာနိုင်ငံမှာရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်တွေအတွင်းအစိုးရတပ်တွေနဲ့တိုင်းဒေသလက်နက်ကိုင်တွေကြားပဋိပက္ခတွေဖြစ်ပွားနေတဲ့အပြင် ရခိုင်ပြည်နယ်ဘက်မှာလည်းပြည်ခဲ့တဲ့နှစ်ဩဂုတ်လနောက်ပိုင်းဗိုလ်ဝင်ကြတိုင်းနဲ့ချီးပြီးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးတဲ့အရေးကိုအခုထိဖြေရှင်းနေရဆဲဖြစ်ပါတယ်။ကုလသမဂ္ဂရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာတာဝန်ကြီးကတော့ရိုဟင်ဂျာတွေကြုံတွေ့နေရတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးလုံခြုံရေးကောင်စီမှအခုလိုပြောပါတယ်
။ In the absence of such safeguards,the forcibly displaced Rohingya in Bangladesh
country ဒီကိစ္စတွေချရှိရအတွက်ကြံပေးချက်ဒီအကောင့်ထဲမပေါ်လာတဲ့အတွက်ဘင်္ဂလားဒေ့ရှ်မှာရောက်ရှိနေကြတဲ့ရိုဟင်ဂျာတွေအနေနဲ့မိမိတဘောအလျောက်တိတ်ဆာရှိရှိအနေနဲ့ကင်းစွာရခိုင်ပြည်နယ်ကိုပြန်နှံ့ရေးဟာအလန့်ဝေးနေပါတယ်အခြေအနေကိုပိုဆိုးစေတာကလူသားချင်းစာနာမှုအကူအညီတွေအကန့်အသတ်နဲ့ရနေတာကြောင့်ရခိုင်ပြည်နယ်မှာကြံခဲ့တဲ့ရိုဟင်ဂျာတွေအနေနဲ့စားနပ်ရိက္ခာဆေးဝါးတို့ပြတ်လတ်နေပါတယ်နှုတ်အားဖြင့်အမခံချက်တွေပေးထားပေမဲ့ရိုဟင်ဂျာတွေပေါ်ရက်ဆက်တဲ့ပြည်မှုတွေကိုကျူးလွန်ခဲ့ကြသူတွေကိုလည်းစုံစမ်းစစ်ဆေးအပြစ်ပေးတာမျိုးတွေမတွေ့ရသေးပါဘူး
။လုံခြုံရေးကောင်စီရဲ့အစည်းအဝေးမှာ Saudi Arabia နိုင်ငံကလည်းရိုဟင်ဂျာရင်းနဲ့ပတ်သက်ပြီးစိုးရင်စိတ်ကူကြောင်းနဲ့ပြည်ပိုက်ခါတွေအတွင်းအရက်သားတွေကိုအကာအကွယ်ပေးဖို့အတွက်တိုက်တွန်းပြောကြားသွားခဲ့ပါတယ်။